ထိုင်းနိုင်ငံကိုရေလုတ်သားတွေတရဝင်းပို့ဆောင်ပေးရေးထိုင်းနယ်ဇက်ကော့တောင်းနဲ့ရနောင်းမြို့တွေမှာရေလုတ်သားများလက်ခံရေးဌာနတွေကိုနှစ်နိုင်ငံအလို့သမားဝန်ကြီးဌာနတွေကဦးစီးပြီးတော့စက်တင်ဘာလ23ရက်နေ့တုန်းကဖွင့်လှစ်ခဲ့ပါတယ်။ရေလုတ်သားတွေကိုလည်းနှစ်နိုင်ငံသဘောတူစာချုပ်နဲ့စတင်ပြီးတော့လက်ခံပေးနေပါပြီ။ရောက်လာမဲ့လုံသမားတွေတဲကိုသူတို့ရဲ့လူတုံငန်းတွေအကြောင်းသိရှိစေရေးနောက်ပြီးတော့အဲ့ဒီမှာဆောင်းရန်ရှောင်းရန်ကိစ္စတွေကိုနဲ့ပတ်သက်ပြီးတော့ဒီလုံသမားအရေးကူညီဆောင်ရွက်သူတွေကတင်ကြားပို့ချတာတွေလည်းလုပ်ဖို့လို့စီစဉ်နေကြပါတယ်ဒီအကြောင်းပြေဆုံးကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရေလုတ်သားလိုအပ်ချက်တွေရှိတဲ့အကြောင်းမြန်မာအစိုးရထံမှအကူအညီတောင်းခဲ့ပြီးတဲ့နောက်မှာတော့နိုင်ငံသဘောတူစာချုပ်နဲ့ဆင်လွတ်တဲ့လုံသမားတွေကိုစင်တာတွေဖွင့်ပြီးတော့စတင်လက်ခံပို့ဆောင်ပေးနေပြီဖြစ်ပါတယ်။အရင်တုန်းကတော့ရေလုတ်သားတွေဟာတရားမဝင်နီးနဲ့လာကြပြီးအလုတ်လုတ်ရင်းအခက်အခဲမျိုးစုံကိုကြုံခဲ့ရတာပါ။အခုအခါမှာတော့အစိုးရကနေတရားဝင်ပို့ဆောင်တာဖြစ်လို့သူတို့အတွက်ပြဿနာတစ်စုံတစ်ရာဖြစ်လာမယ်ဆိုရင်ရှင်းဖို့အတွက်လွယ်ကူသွားနိုင်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုတ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ဒီ MOU နဲ့ဥစ္စာတော့ကျွန်တော်တို့ရှင်းပြောရင်လူသမားတွေအတွက်ဆိုလို့ရှိရင်ဒါကတော့ကောင်းပါတယ်။ကောင်းတယ်ဆိုတာဒီလိုက MOU ကြတော့သူက agency နဲ့နှစ်ဖက်အစိုးရနဲ့လုပ်တာဖြစ်တဲ့ဆောင်တကယ်လို့ဟိုအနေအဆုံးတို့အရဟောရာအသက်အနေအကျေတစ်ခုဖြစ်တဲ့နှစ်နာဆုံးဆုံးနေဆိုလို့ရှိရင်ဒီတိုက်ရိုက်ဒီ agency တွေနဲ့အစိုးရကနေပြီးတော့တောင်းယူလို့ရှင်းလို့ရလေ။နောက်ကျမရေးကြမ်းအဖြစ်ပြန်လာတော့ဒါတွေကြတော့ကောင်းတော့ရလေ
။ရေလုတ်သားတွေပြန်လာတဲ့အခါလက်ခံပေးဖို့နဲ့ပို့ဆောင်တဲ့စင်တာတွေကိုစီစဉ်ပြီးစတင်လက်ခံပေးနေပြီဖြစ်တာကြောင့်ရေလုံငန်းဝင်ကိုပို့မဲ့အလုပ်သမားတွေအတွက်သင်တန်းပေးဖို့အသိပညာတွေပေးဖို့လိုအပ်ကြောင်းကိုလည်းဖွံ့ဖွဲမတန်ခင်တရက်ကအလုပ်သမားရေးရာအဖွဲ့အစည်းတွေနဲ့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေတွေ့ဆုံကြစဉ်မှာအကြံပြုခဲ့တယ်လို့လည်းဦးမင်းဦးကပြောပါတယ်
။အခုလာစာအကြံပြုသူတို့တောင်းနှစ်ထောင်ကိုသတ်မှတ်ထားပြီ။ဆိုတဲ့အခါကျတော့တကယ်လို့ဟိုးတောင်ပေါ်တို့ဘာလို့ရမသိတဲ့နေရာလူတွေလာပြီးလုပ်မယ်။အာရေလုံကိုပတ်သက်ရပြီးတော့လာလုပ်ကြမှာပဲ။လာလုပ်တဲ့အခါကျအဲ့လူတွေဘာမှမသိဘူးဆိုလို့ရှိရင်အန်ရရှိတယ်ဆိုတော့အဲ့လိုလူတွေအတွက်ကခုနပြောတဲ့သင်တန်းတွေပါတယ်ပေးရမယ်။ဘာမှလေမစည်းဘူးရဲ့လို့ရေရောဒီတိုင်းလေရောတက်တာမှမိုးတာဟုတ်။ဆိုတော့အဲ့လူတွေအတွက်ခုနကလို့ကျွန်တော်တို့ပမာဏမှာတင်မောသားတွေကိုကျွန်တော်တို့ပေးတဲ့မျိုး4 ticket ပေါ့လေအဲ့လိုမျိုးတွေပေါ့အခြေခံ survival သင်တန်းတွေပေါ့ personal survival သင်တန်းတွေအဲ့လိုဟာမျိုးတွေအခြေခံဟာရောသူတို့သင်ပြန်ပြီးရင်အန်ရရပေါ့လေရောမှာဒီအတိုင်းနဲ့ကျွန်တော်တို့ဒီအမြင်နဲ့မကြာခဏဖြစ်တဲ့ခုနဓာတ်လိုက်တာပြုတ်ကြတာနေနေပါကျွေးတာနဲ့ဟိုအနေကြီးတယ်ဒီဒါလေးကိုသိအောင်ဒီဟိုလာပေါ့ကျွန်တော်တို့အသိပညာပေးတဲ့ဟာတွေနောက်ပြီးသင်တန်းတွေတို့လောက်ပြီးတော့မှဒီလူတွေကိုထည့်ပြီးတော့ဟိုအလို့သမားတွေကိုခွင့်ချစ်စေခြင်းနဲ့လောက်ပြီးဟိုလာပြီးလောက်စေခြင်းနဲ့
ရေလုတ်သားတွေကိုအရင်တုန်းကတော့ပွဲစားတွေကခေါ်လာကြပြီးလုံအားကမပေးပဲကျွန်းနေတဖွဲခိုင်းစေတာအသက်အနည်းများတဲ့အလုပ်တွေမှာခိုင်းစေတာနေထိုင်မကောင်းတဲ့အခါမှာလဲကျန်းမာရေးဆောက်ရှောက်မှုတွေမရှိတာနားခွင့်မရှိတာလူအားကကိုပေးခြင်းတလူပေးတာတွေရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံကရေလုံငန်းနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်မှုတွေလုပ်ပြီးရေရက်ပစ္စည်းတွေကိုပိတ်ဆို့ဖို့အထိတောင်းဆိုခဲ့ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမား3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးတရားဝင်အလုပ်လုပ်ခွင့်အထောက်အထားလက်မှတ်လုပ်ထားတဲ့သူကတော့တသန်းတသိန်းကျော်ပဲရှိပါတယ်အခုဆိုရင်ရေလုံသား6000လောက်လိုအပ်ချက်ရှိတာမို့ပြီးခဲ့တဲ့လကထိုင်းလုံသမားဝန်ကြီးဌာနကမြန်မာပြည်နေပြည်တော်ကိုတွားရောက်စဉ်ကအကူအညီတောင်းခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ရေလုတ်သားတွေတရားဝင်ဆေးလွတ်နိုင်ရေးအတွက်စင်တာတွေဖွင့်လှစ်ခဲ့တာဖြစ်ပါတယ်ရှင်